တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာအစိုးရတို့ကြားပထမဆုံးအကြိမ်ဖြစ်ကချင်ပြည်နယ်ထဲမှာတွေ့ဆုံကြဖို့စီစဉ်နေတဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ငင်းချမ်းရေးအတွက်အစောပိုင်းဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာနှစ်ကြိမ်ပြုလုပ်ခဲ့ပြီးတဲ့နောက်အခုတခါမှာတော့ KIO ထိန်းချုပ်ရာနယ်မြေမှာဆွေးနွေးဖို့အတွက်ပြင်ဆင်နေကြတာပါ KIO နဲ့မြန်မာအစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တို့ကြားဆွေးနွေးပွဲအလားအလာတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါကချင်လွမြောက်ရေးအဖွဲ့ KIO နဲ့မြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြားတတိယအကြိမ်ဖြစ်ဒီလာတဲ့တွေ့ဆုံရမှာတော့ KIO ထင်းချုံနယ်မြေထဲမှာပထမဦးဆုံးအကြိမ်အဖြစ်ပြုလုပ်ဖို့စီစဉ်နေကြတာဖြစ်ပါတယ်။တွေ့ဆုံမှုအတွက်နေ့ရက်အတိအကျနောက်ဆုံးမတက်မတ်ရသေးပေမဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံမှုအတွက်ကိုတော့သဘောတူထားကြတဲ့အကြောင်းမြမအစိုးရရဲ့ငင်းညာရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ်
ဒီလိုပြောရတော့အခုလောက်ဖို့နှစ်ဆက်ကတော့အာဝပိုင်အာဝသူတို့နှိမ့်ဆိုင်နေကြတော့အခုတော့အဲ့ဒီစောဖြစ်မဲ့အနေထားတော့ရှိပါလိမ့်ကြဒါပေမဲ့တရားဝင်စာအုပ်စောင့်နေပါလိမ့်ကျွန်တော်ပြည်ကလောက်တော့ဝင်းကြီးဦးအောင်မင်းကဒီ KI ကိုအဖွဲ့ကြီးကိုဒီချင်းဆွေးနွေးပွဲကိုမြန်မာနိုင်ငံထဲမှာရှိတဲ့မြစ်ကြီးနားသို့မဟုတ်ရှင်ကျန်ဘက်ကသဘောတူတဲ့အနေနဲ့ဒီထဲမှာလောက်ဖို့သူ့အနေနဲ့အရင်ဆုံးအဆိုပြုထားကြပါကျွန်တော်တို့လည်းသူတို့ရဲ့ official ဒီ reply letter ကိုဝန်ကြီးဦးအောင်မင်းကစောင့်နေပါတယ်
လနကိုင်ပြည်ပခါတွေဖြစ်ပွားပြီးတဲ့နောက်အတွေ့အုံဆွေးနွေးမှုတွေကိုတရုတ်နိုင်ငံကနေဂျာဝင်ကမကထလုပ်ပေးခဲ့ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာနှစ်ကြိမ်တိတိတွေ့ဆုံခဲ့ကြတာပါအစိုးရရဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကတော့အစောပိုင်းတုန်းကလုံခြုံရေးအခြေအနေတွေကြောင့်တတိယနိုင်ငံတစ်ခုမှာတွေ့ဆုံခဲ့ရပေမဲ့အခုတစ်ကြိမ်မှာတော့အခြေအနေတွေဟာတိုးတက်လာတာနဲ့အမျှပြည်တွင်းမှာတွေ့ဆုံဖို့ဆုံးဖြတ်ခဲ့ကြတာလို့ပြောပါတယ
်ဟုတ်ဆွေးနွေးပွဲတိုင်းမှာတော့ဝန်ကြီးဦးအောင်မင်းအနေနဲ့ဒီမှာဆွေးနွေးဖို့အဆိုပြုခဲ့တာကြီးပါပဲ။ဒါနဲ့ဒီလိုမျိုးငင်းငယ်ဖြစ်စင်နေမှာတော့ယုံကြည်မှုစပြီးဆောက်ပြီးမှလောရတာဖြစ်တဲ့အတွက်တစ်ဖက်အဖွဲ့ကြီးကကျွန်တော်တို့ပြည်ရင်းကိုလာဖို့အထက်ထဲရှိတဲ့အခြေအနေမှာတော့တစ်ဖက်အဖွဲ့ကြီးကအော်လာဆောက်လုပ်ပြီးတော့ကျွန်တော်တို့ချင်းဆွေးတဲ့နေရာကြီးကြော်ရဲအခုကတော့ဒုံတစ်ခုအထိယုံကြည်မှုမဆက်ကြားတဲ့မှာတစ်ဖြည်းဖြည်းစပြီးတခြားလာနိုင်နေတို့ကျွန်တော်တို့နေနေလက်မှတ်ယူတယ်။ဟိုကြီးအနေနဲ့လည်းဒီနာမျိုးသဘောတာပြန်တကအခုလည်းလိုရတဲ့နေရာမှာဆီရောက်လို့ပါတယ်ဆိုတဲ့ဟာကိုလည်းတော့ရက်ပိုင်းတင်ကဝင်းကြီးနဲ့ပို့ထားတယ်သူရှင်းပြပါတယ
်နောက်ဆုံးအကြိမ်ဖြစ်ဖရီလီမျိုးကတွေ့ဆုံပွဲအတွင်းမှာတော့မြမအစိုးရဘက်ကကာကွယ်ရေးဝင်းကြီးဌာနထိတ်တဲအရာရှိတွေအပါအဝင်စစ်ဖက်ဆိုင်ရာကိုယ်စားလှယ်တွေပါပါဝင်ခဲ့ကြတာပါငြိမ်းချမ်းရေးအတွက်ခိုင်ခိုင်မာမာသဘောတူညီချက်မရခဲ့ပေမဲ့လည်းဆက်လက်ဆွေးနွေးညှိနှိုင်းသွားဖို့လည်းသဘောတူခဲ့ကြပါတယ်နောက်ဆုံးအကြိမ်တွေ့ဆုံမှုအတွင်းမှာတော့တရုတ်အစိုးရဘက်ကဆွတ်ဖက်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တယ်လို့အခုအခါမှာဒီလိုအခြေအနေတွေကိုနှစ်ဖက်စလုံးကရှောင်ရှားလိုတဲ့သဘောထားတွေရှိနေတယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကပြောပါတယ်
ဒီကားကလျှပ်ပြီးမှာကျုပ်ရဲ့ဖြစ်အားကြောင့်ကနှစ်ဖက်စလုံးကညံဆုံးပြစ်ခတ်ချက်စီရဲ့တို့သူရဲ့အကျိုးစီးပွားအတွက်ဒီဖြစ်အားပေးတဲ့ဟာများတဲ့အတွက်ကြောင့်မှတခြားတဏ္ဍာအာဒီစဉ်းစားတဲ့ပက်လည်းရှိရှိပါဘောတော့ဆရာဟုတ်ကဲ့အပေါ်ရန်အခင်းတော့ဒီမြချနာမှာတိဖြစ်မယ်လို့ပြောတယ်အဲဒီကားကဒီတရုတ်ပြည်နဲ့တရုတ်ရဲ့ဖြစ်အားတော့အဲနှစ်ဖက်နဖက်မှာပေါ့နော်နဖက်အဖွဲ့စည်းပါပေါ့နော်နဖက်စလုံးမှာဒီပြုတ်ပြက်ဖြစ်အားတော့နည်းနည်းများတယ်ဖြစ်တယ်ပြုတ်ပြီမှာဆွေးနွေးဖို့လဲအဲ့ခြေရင်လေးရှိနေတယ
်ဒီလိုမျိုးကချင်နဲ့မြမအစိုးရတို့ငြိမ်းချမ်းရေးဆွေးနွေးဖို့လှုပ်ဆောင်နေချိန်မှာပဲကချင်ပြည်နယ်ထဲမှာစစ်ရေးတည်ငြိမ်တယ်လို့အနေအထားမှာထင်ရပေမဲ့တပ်အင်အားတွေဖြည့်တင်းထားတဲ့မြမတပ်တွေဘက်ကကချင်တပ်တွေနားအထီးပေါ်ပေါ်ထင်ထင်သွားလာနေတာမျိုးတွေရှိလို့အချိန်မရွေးပြန်ပြီးတော့စစ်ဖြစ်နိုင်တဲ့အနေအထားမှာရှိနေတယ်လို့လည်းကချင်ဒေသခံကိုစားကြီးကသုံးသပ်ပါတယ်။ဒါကြောင့်ထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံစဉ်မှာတော့အောက်ခြေတပ်တွေအနေနဲ့စစ်အင်အားတွေတိုးချဲ့ပြီးတော့ချထားတာ။နယ်မြေထဲမှာစစ်ပြင်းစင်တဲ့ပုံစံမျိုးနဲ့စစ်ရေးပြတာမျိုးတွေမလုပ်သင့်ဘူးလို့လည်းသူကဆက်ပြောပါတယ်။အခုလိုမျိုးနှစ်ဖက်တွေ့ဆုံမှုတွေလုပ်ပြီးဆွေးနွေးနေချိန်မှာပဲပြီးခဲ့တဲ့မတ်လလယ်ပိုင်းတုန်းကကချင်တပ်တွေနဲ့အစိုးရတပ်တွေကြားကချင်ပြည်နယ်ပန်ဝါဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေပြန့်ပြီးတော့ဖြစ်ပွားခဲ့ပါသေးတယ်ရှင်